Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ23ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ79 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါဆိုနီရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းကိုတိုက်ခိုက်မှုမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့မြောက်ကိုရီးယားမှာအင်တာနက်ဆက်သွယ်မှုတချို့ပြတ်တောက်ခဲ့ပါတယ်ဟောင်ကောင်မှာတော့အိတ်ချက်မြေရောင်းဝယ်ရေးလုပ်ငန်းရှင်ဘီလီယနာတယောက်ကိုလက်ထိုးမှုနဲ့ထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်တခါယူကရိန်းနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့ဗမ်မလာရေးရည်တည်ချက်ကိုဖျက်သိမ်းတဲ့ဥပဒေရဲ့လွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအေးသနာကြော်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်လက်ဘရောင်းထောင်ချင်းနီစီမံကိန်းပြိပခါတွေဒီကနေ့ဆက်ဖြစ်တာကြောင့်ဒေသခံ2ဦးတို့တနတ်တံရတွေရရှိခဲ့ပါတယ်အခုလိုလက်ဘရောင်းပြိပခါကိုအာဏာပိုင်တို့အကြမ်းဖက်နှိမ်နှင်းခဲ့မှုကိုအမြန်ဆုံးစုံစမ်းစစ်ဆေးဖို့အမေရိကန်အစိုးရကလည်းတောင်းဆိုလိုက်ပါတယ်မန္တလေးဘက်မှာတော့ဘူရ
င်လောက်တိုင်နေတဲ့တောက်ဝိုင်းကိုသက်ဆိုင်ရာအာဏာပိုင်မှမပြောင်းပြေးဖို့ခရီးသွေးဖို့လိုအပ်ပါတ
ယ်။ချက်ဝိုင်းမပြောင်းဖို့အတွက်မန္တလေးဒေသခံတို့ဆန္ဒပြနေကြတာဖြစ်ပါတယ်။အခုအရင်ဆုံးကတော့ဒီနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့မအေးတန်နာကျော်တို့ကကြီးညာပေးကြမှာပါ
။ Sony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းကိုတိုက်ခိုက်မှုမှာတာဝန်ရှိတယ်လို့စစ်ဆွဲခံထားရတဲ့မြောက်ကိုရီးယားအပေါ်လက်တုံပြန်မယ်လို့အမေရိကန်ကပြောကြားထားပြီးရပ်ပိုက်အတွင်းမှာပဲမြောက်ကိုရီးယားနိုင်ငံမှာပြတ်တောက်သွားခဲ့တဲ့အင်တာနက်ဆက်သွယ်မှုတချို့အခုတော့ပြန်ကောင်းလာနေပါပြီ။အင်တာနက်ဆက်သွယ်မှုတွေအကန့်အသတ်သာရှိနေတဲ့အထူးကြံကွန်မြူနတီမြောက်ကိုရီးယားနိုင်ငံမှာမနေ့တုန်းကတော့နိုင်ငံပိုင်သတင်းဝက်ဘ်ဆိုက်တွေအပါအဝင်အွန်လိုင်းဆက်သွယ်မှုတွေပြတ်တောက်ခဲ့တာပါ။အကဲခတ်တွေကတော့စိုက်ဘာတိုက်ခိုက်မှုခံရတာဖြစ်နိုင်တယ်လို့ယူဆကြပါရတယ်။ 9 နာရီကျော်ကြာအင်တာနက်ဆက်သွယ်တွေပြတ်တောက်ခဲ့ပြီးဒီကနေ့အစောပိုင်းမှာတော့အစိုးရပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီ KCN နဲ့ Rundown Sinmun သတင်းစာတွေအပါအဝင်ဝက်ဘ်ဆိုက်အတော်များများကတော့ပြန်ကောင်းလာခဲ့တာပါ။အင်တာနက်ဆက်သွယ်မှုတွေကိုစောင့်ကြည့်အခဲခတ်နေတဲ့ Dai Research သုတေသနလုပ်ငန်းကတော့မြောက်ကိုရီးယားရဲ့အင်တာနက်ကွန်ရက်၄ခုစလုံးပုံမှန်အတိုင်းပြန်ကောင်းနေပြီလို့ပြောပါရယ်ဆက်သွယ်မှုတွေပြတ်တောက်သွားခဲ့ရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရပေမဲ့ပြပကတွေတိုက်ခိုက်တဲ့လက္ခဏာမျိုးတွေတွေ့ရတယ်လို့လည်းပြောဆိုပါရယ်အမေရိကန်သမ္မတ Barack Obama ကတော့ Sony ရုပ်ရှင်လုပ်ငန်းကိုတိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်ကလက်တုံပြန်မယ်လို့ဒီသတင်းပတ်ထဲမှာပဲပြောဆိုခဲ့တာပါမြောက်ကိုရီးယားကတော့ Sony ကုမ္ပဏီတိုက်ခတ်မှုနဲ့ဆက်နွယ်ပြီးဆွဆွဲခံရတဲ့အပေါ်မှာအမေရိကန်ကတောင်းပန်မှုမနေ့တုန်းကပဲတောင်းဆိုထားသလိုစိုက်ဘာတိုက်ခတ်မှုအပါအဝင်ပုံစံမျိုးစုံနဲ့ပြန်လည်တိုက်ခိုက်သွားမယ်လို့ချိန်ချောက်ထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဝေဖန်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ဖို့မြောက်ကိုရီးယားကညှင်းဆိုသွားပါတယ်။မြောက်ကိုရီးယားရဲ့လူ့ခွင့်ရေးကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအကြောင်းအရာမှာထည့်သွင်းမှုအဖွဲ့ဝင်15နိုင်ငံနဲ့ကအဆက်တနိုင်ငံကထောက်ခံမဲ့ပေးပြီးတော့အမြဲတမ်းအဖွဲ့ဝင်တရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့တာပါ။မြောက်ကိုရီးယားမှာအစိုးရအဖွဲ့တွေကအစ်စ်အမြင့်ဆုံးအရာရှိတွေချမှတ်တဲ့မူဝါဒတွေအောက်မှာကျူးလွန်တဲ့ပြစ်မှုတွေအကြောင်းတက္ကသိုလ်ကထုတ်ပြန်တဲ့လူ့ခွင့်ရေးကော်မရှင်အစီရင်ခံစာမှာပြောထားပါတယ်။မြောက်ကိုရီးယားနိုင်ငံမှာနေရတဲ့ဘဝကအိမ်မက်ဆိုးကြီးလိုပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဆမန်သာပါဝါကတင်းနှင်းလာနေအစည်းအဝေးမှာပြောသွားပါတယ်။တကယ်လို့သာသူတို့ကိစ္စကိုလုံခြုံရေးကောင်စီမှာမတင်စေချင်ဘူးဆိုရင်မြောက်ကိုရီးယားအစိုးရအနေနဲ့ဘယ်ချက်တွေလှုံ့ဆော်ရမလဲဆိုတာမစ်ပါဝါကထုံထုံပြပါတယ်။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးပြီးတော့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ရဲ့စုံစမ်းမှုမှာအကူအညီပေးသူတွေဟာလူလိန်လူညာတွေဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကပြောပြီးတော့လုံခြုံရေးကောင်စီရဲ့အရေးယူမှုတွေကိုဥပက္ခပြုထားမယ်လို့ပြောပါတယ်ရှင်
။ဟောင်ကောင်မှာအင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းရှင်ဘီလီယနာတယောက်ကိုအာဏာပိုင်တွေကိုလက်ထိုးမှုနဲ့အပြစ်ရှိကြောင်းတွေးခဲ့ရပြီးတဲ့နောက်ထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။လုံငန်းရှင်သောမက်စ်ခွတ်ကဟောင်ကောင်ထိတ်တန့်အရာရှိဟောင်တူကိုဒေါ်လာ1.3 billion လက်ထိုးခဲ့ပြီးတဲ့နောက်သူ့ကိုအလွဲသုံးစားလုပ်ဖို့ကြံစီမှုနဲ့အပြစ်ရှိကြောင်းဟောင်ကောင်ထက်တရားရုံးကအင်္ဂါနေ့မှာအမိန့်ချလိုက်တာပါ။ထောင်ဒဏ်ပြစ်ဒဏ်အပြင်ဒဏ်ကျေးငွေဒေါ်လာ6,400ပေးဖို့လည်းတရားရုံးကအမိန့်ချထားပါတယ်။သောမက်စ်ခွတ်ကထံကနေပြီးတော့လက်ယူခဲ့တဲ့အရာရှိကတော့ Raphael ဟူယူဖြစ်ပြီးတော့သူဟာအရင်ဟောင်ကောင်မှာဒုတိယအစ်စ်မြင့်ဆုံးအစိုးရအရာရှိတစ်ယောက်ပါ။သူကိုလည်းအလွဲသုံးစားမှုအလွဲသုံးစားလုပ်ဖို့ကြံစီမှုတွေနဲ့ထောင်ဒဏ်9နှစ်ခွဲချမှတ်ထားပါတယ်။အချက်မြေစင်းလုံးမြင့်တက်မှုနဲ့လူမှုရေးမကြီးမားမှုတွေပို့ပြီးတော့များလာတာနောက်အစိုးရရဲ့အကတိလိုက်စားမှုတွေကဟောင်ကောင်ပြည်သူတွေအကြားမှာအမျက်ဒေါသတွေကိုပို့ပြီးတော့ထွက်စေခဲ့တာပါ။သူကသူအပြစ်မရှိဘူးလို့ပြောထားတဲ့အသက်63နှစ်အရွယ်မစ္စတာခွတ်ကတော့ဟောင်ကောင်ရဲ့အကြီးဆုံးအချက်မြေလုပ်ငန်းဆွန်ဟွန်ကန်ရဲ့ပူးတွဲဥက္ကဋ္ဌဖြစ်ပါတယ်။ဟောင်ကောင်ကနာမည်ကြီးအဆောက်အဦတော်တော်များများကိုဒီကုမ္ပဏီရဲ့အကူအညီနဲ့စောင့်ထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံအပါဝင်ကမ္ဘာတလောမှာတာဝန်ထမ်းဆောင်ရတဲ့ဒီနှစ်အတွင်းသေဆုံးရတဲ့သတင်းထောက်60ထက်မနည်းရှိပြီးတော့အဲ့ထက်မှာနိုင်ငံတကာရောက်နေတဲ့သတင်းထောက်တွေသေဆုံးမှုကပိုများတယ်လို့စာနယ်ဇင်းလွတ်လပ်ခွင့်အဖွဲ့တစ်ခုကပြောလိုက်ပါတယ်။2014ခုနှစ်အတွင်းမှာမြန်မာနိုင်ငံအပါဝင်နိုင်ငံပေါင်း22နိုင်ငံမှာသတင်းထောက်တွေသေဆုံးရမှုကိုမှတ်တမ်းတင်ထားတဲ့နှစ်ပတ်လည်အစီရင်ခံစာကိုညူယောက်မြို့အခြေစိုက် CPJ ခေါ်သတင်းထောက်များကွာကွဲရေးကော်မတီကဒီနှစ်ဒီကနေ့အင်္ဂါနေ့မှာပဲထုတ်ပြန်လိုက်တာပါ။ဒေသရင်းသတင်းတော့တွေပြင်းမှတ်ထားအခမ်းအနားဆုံးဖြစ်ပေမဲ့လည်းစုစုပေါင်းသေဆုံးမှုရဲ့23ရာခိုင်နှုန်းကနိုင်ငံတကာမှာရောက်နေတဲ့သတင်းတော့တွေဖြစ်တယ်လို့အစိုးရခန်းစာမှာပြောထားပါတယ်။ CPJ ရဲ့အစိုးရ1992ခုနှစ်နောက်ပိုင်းမှာသေဆုံးရတဲ့သတင်းတော့တွေထဲ90ရာခိုင်နှုန်းကနိုင်ငံသားတိုင်းပြည်တွေမှာသတင်းသွားယူတဲ့သတင်းတော့တွေဖြစ်ပါတယ်။သတင်းထောက်တွေအတွက်အနေနဲ့အများဆုံးကတော့ပြီးခဲ့တဲ့နှစ်ထဲသတင်းသမား18ယောက်တပ်ခံခဲ့ရတဲ့ဆီးရီးယားနိုင်ငံဖြစ်ပြီးတော့အီရန်နဲ့ယူကရိန်းနိုင်ငံတွေမှာလည်းသတင်းထောက်5ယောက်သေဆုံးခဲ့ရတယ်လို့အစိုးရခန့်စာကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့သတင်းထောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုစစ်တပ်ကဖမ်းဆီးပြီးထားချိန်မှာသေဆုံးခဲ့တဲ့ကိစ္စကိုလည်းအစိုးရခန့်စာမှာမှတ်တမ်းတင်ထားတာပါ။ဒါဟာဆိုရင်မြန်မာနိုင်ငံမှာ2009ခုနှစ်နောက်ပိုင်းပထမဆုံးအချိန်သတင်းထောက်တစ်ယောက်တပ်ခံခဲ့ရတာလို့လည်း CPJ မှာပြောထားပါတယ်ရှင်။
ဒီရေအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်။နယူးယောက်မြို့မှာရဲဝင်တန်းနှစ်ဦးကိုဖိတက်ခဲ့တဲ့တနတ်သမားဟာအရင်ကအကြမ်းဖက်ခဲ့မှုတွေနောက်ကြောင်းနဲ့စစ်ရောဂါခံစားနေရသူတဦးဖြစ်တယ်လို့ထိတ်တန့်ရဲရရှိတဦးကပြောပါရယ်။အသက်28နှစ်အရွယ် Ismay Brinsley ဟာ Brooklyn အရက်မှာပြီးခဲ့တဲ့စနေနေ့ကကားရပ်ပြီးကင်းလဲစောင့်ကြနေကြတဲ့ရဲဝင်ထံဝမ်ဂျီယန်လီယူနဲ့ Rafael Ramos တို့နှစ်ဦးကိုပြစ်တက်ခဲ့တာပါ။ဒီလိုပြစ်ခတ်မှုမတိုင်ခင်မှာတော့ Brinsley ဟာရဲနဲ့အစိုးရကိုဆက်ကျင်တဲ့စာသားတွေကို Instagram လူမှုကွန်ရက်မှာရေးတင်ခဲ့တာပါ။လူပြူရဲရာရှိတွေရဲ့လက်ချက်နဲ့သိဆုံးခဲ့ရတဲ့လက်နက်မဲ့လူမဲ့အမျိုးသားနှုတ်ဦးဖြစ်တဲ့ Michael Brown နဲ့ Eric Garner တို့တပ်ဖြတ်ခံရမှုအတွက်လက်စားချေသွားမယ်လို့သူကရေးခဲ့တာပါ။ Brinsley ဟာလူမဲ့တယောက်ဖြစ်ပြီးတော့သိဆုံးခဲ့တဲ့ရဲဝန်ထမ်းတို့ကတော့အာရှနဲ့လက်တင်တွေပါတယောက်ပါ။ဒီ New York မြို့တော်ဝင် Bill de Blasio ကတော့တိုက်ခိုက်မှုဟာရဲဝန်ထမ်းအားလုံးကိုတိုက်ခိုက်တာဖြစ်တယ်လို့ပြောဆိုပါရယ်။ဒီရဲဝန်ထမ်းတွေရဲ့စာမျက်နှာပြီးတဲ့အထိ New York မြို့မှာပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေကိုရပ်တန့်ပေးထားဖို့လည်းမြို့တော်ဝင်ကတောင်းဆိုထားပါရယ်ရှင်။
စင်နီမြို့မှာကဖေးဆိုင်တစ်ခုမှာပြီးခဲ့တဲ့သတင်းဘက်ကလူသေတဲ့အထိအကြမ်းဖက်စီးနှင်မှုဖြစ်ခဲ့ပြီးတဲ့နောက်ရပ်ပိုင်းကြာမှာပဲအကြမ်းဖက်မှုတွေတိုးမြင့်လှုံ့ဆော်မှုကြန့်စီနေတဲ့အကြမ်းဖက်သမားတွေကြားအချင်းချင်းတီးတိုးပြောဆိုမှုသတင်းတွေရထားတဲ့အကြောင်းဩစတြေးလျအာဏာပိုင်တွေကပြောပါရယ်ဒီတိုက်ခိုက်မှုတွေကိုဘယ်လိုပုံစံနဲ့ဘယ်တော့တိုက်ခိုက်လာနိုင်လဲဆိုတာကိုအာဏာပိုင်တွေကသတိထားစောင့်ကြည့်နေကြသလိုအကြမ်းဖက်ချင်းချောက်မှုအနေနဲ့ကြီးမားနေတော့မယ်လို့ဝန်ကြီးချုပ်တိုနီအဘော့ကဒီကနေ့ပဲသတိပေးသွားပါရယ
် The briefing from theSecurity agencies today indicated that there has been a
Martin Place ရောင်းဆိုင်နှန်းတွေရှိတဲ့နေရာမှာဖြစ်ခဲ့တဲ့စီးနင်းတိုက်ခိုက်မှုပြီးကြတဲ့ကအကြမ်းဖက်မှုတွေလှုံ့ဆော်မှုသူတို့အချင်းချင်းကြားပို့ပြီးတော့ပြောလာနေကြတာကိုကျွန်တော်တို့လုံခြုံရေး agency ရဲ့ဒီကနေ့တင်ပြချက်တွေကဖော်ပြနေပါတယ်။ဒါကြောင့်ပြည်သူတွေအနေနဲ့သတိရှိဖို့အရေးကြီးတယ်လို့ကျွန်တော်တို့ရဲ့ရဲနယ်လုံခြုံရေးဌာနတွေလည်းတတ်နိုင်သမျှပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးနိုင်အောင်လှုံ့ဆော်သွားရပါမယ်လို့ဝန်ကြီးချုပ်ကပြောသွားခဲ့တာပါ။ပြီးခဲ့တဲ့သတင်းဘက်ကစီနီမြို့စီးပွားရေးအချက်အခြာနေရာမှာရှိတဲ့ Lind Chocolate Coffee ဆိုင်မှာအီရန်ရေဘွားတနက်သမားတို့ကဆိုင်ကိုဝင်စီးခဲ့တာမှာတစားကဲနှစ်ယောက်နဲ့အတူတနက်သမားတွေတေဆုံးခဲ့ရပါတနက်သမားတေဆုံးခဲ့ရပါတယ်အဲ့ဒီမှာတေဆုံးခဲ့ရသူနှစ်ဦးရဲ့ဇာပနာအခမ်းအနားကိုတော့ဒီကနေ့ပဲစီနီမှာကျင်းပခဲ့ပါတယ်ရှင
် IS Islamic စစ်သွေးကြွားတွေကဆီယာဆွေးမှုတွေနဲ့လူသားမှုအပေါ်ကျူးလွန်တဲ့ပြစ်မှုတွေလှုပ်ဆောင်နေကြတာမှာအီရန်နိုင်ငံမြောက်ပိုင်းမှာတော့ယာဇီဒီမျိုးနွယ်မျိုးသမီးတွေအပေါ်အာဏာပြုကျင့်တာကိုလက်နက်တပ်ဖွဲ့အသုံးပြုနေတယ်လို့နိုင်ငံကလူ့ခွင့်ရေးအဖွဲ့ Amnesty International ကပြောပါတယ်။စစ်သွေးကြွားတွေလက်ထက်ကနေထွက်ပြေးလွတ်မြောက်လာတဲ့အမျိုးသမီးနဲ့မိန်းကလေးငယ်42ဦးနဲ့အဖမ်းခံနေရဆဲအမျိုးသမီးတွေကိုမေးမြန်းပြီးရေးသားထားတဲ့အစီအစဉ်ကစားတဲ့ဆောင်ကို Amnesty International အဖွဲ့ကဒီကနေ့ပဲထုတ်ပြန်လိုက်တာပါ။အာဏာပြုကျင့်တာနဲ့တခြားလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဒီနှိပ်စက်ညှဉ်းပန်းမှုတွေကိုအစိုးရကစားမှဖော်ပြထားတာပါသူတို့ဆက်ဆံခံရတဲ့ပုံကြောင့်မို့လို့အသက်19နှစ်အရွယ်မင်းကလေးငယ်သူ့ဘာသာသူတက်တည်ပြီးတော့တက်တည်ဖို့ကြံစီကြသူတွေအများပြားရှိတယ်လို့လည်းထွက်ပြေးလို့မြောက်သူအများပြားကပြောပါရရှင
်
စ်တမ်းရောက်သတင်းတွေကိုမက်ခင်ဖြူထွေနဲ့မယေးတန်နာကျော်တို့ကြီးညာပေးခဲ့တာပါရှင်ခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်လက်ဘရောင်းတောင်ချင်းနီစီမံကိန်းမှာမနေ့ကလူတဦးသေဆုံးခဲ့ရတဲ့အထိပြစ်ခတ်မှုအတွင်ထဏ်ရရသူအတော်များများရှိနေတယ်လို့ဒီကနေ့မှလည်းဆယ်တဲရွာဘက်မှာမြန်မာဝန်ပေါင်းကုမ္ပဏီကလယ်မြေတွေကိုခြံစည်းရိုးဆက်ပြီးတော့ခတ်နေတာကိုကန့်ကွက်တာကြောင့်ပြစ်ခတ်မှုထပ်ပစ်ပြီးတောင်သူ2ဦးတို့တနတ်တံရရရှိခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်လက်ဘရောင်းတောင်ကျေးနီစီမံကိန်းအတွက်တင်ဆက်ထားတဲ့မြေတွေကိုမြန်မာဝန်ပေါင်းကုမ္ပဏီကအတင်းအကျပ်ခြံစည်းရိုးခတ်ရကနေဒေသခံတွေနဲ့တင်းမာမှုဆက်ဖြစ်ပြီးရွာသားနှစ်ဦးတနတ်ထိမှန်ခဲ့ကြောင်းဆယ်တဲရွာသူတို့ကပြောပြပါဗျာ။ဒီ
သူဝန်ပေါင်းနဲ့ဥပိုင်ဘက်ကလုံသေးဟိုဘောနော်တယောက်ရယ်ဓမ္မလုံသေးရင်ရယ်ဆိုလို့ရှိရင်အလုပ်သမားတွေဆိုအယောက်ပေါင်း1000ကျော်လောက်ကဒီဒေသခံတွေဒေသခံတွေအိမ်ရမလို့ခင်မှာပေါ့နော်သူကအစွားကြီးလာပြီးတော့ပြန်စုစုတွေခတ်တာခတ်တဲ့ခါကျဒေသခံတွေကဟိုဘောမင်းမိုးလင်းလင်းချင်းဟိုကိုကြီးကိုပြေးပြီးတော့သွားကြတယ်တားကြတဲ့ခါမှာသူတို့ကအနည်းငယ်ကြည့်လိုက်လို့ဒီနေ့2ယောက်ထင်ရရပါရှိတယ်မှာဆယ်ရလေပြင်းထန်တယ်မှာသူကနည်းနည်းနည်းမျိုးလုံးလဲသွားတာမျက်စက်မှာတယောက်မေးမှာတယောက်မှာကိုသေးဝင်လေးပေါ့နော်တယောက်ကတော့ကိုအောင်နိုင်နဲ့ကျမတို့ရောတော့တော်တော်များများမနည်းတန်းရဒါပေမဲ့ကျမအထူးနာဆုံးဖြစ်တယ်ဟိုဒီဟို2ယောက်ကတော့ဟိုတစ်နှစ်ရှက်မှန်တာပေါ့နော်အကျန်တဲ့လူတွေကတော့ဟိုတယောက်ကကျန်တဲ့မိန်းကလေးတွေကတော့တယောက်ကပါလဲသူတို့တူနဲ့လိုက်ထူလို့အဆိုင်ကိုထူမိတာလေထူမိလို့မဟုတ်အတိတ်ရှိမှတက်တယ်တဲ့ဒီမှာငံပေးတွေပိတ်ကန်တာလေအဲ့ဒါတွေရောရှိတယ်ဒါပေမဲ့သူကတော့ဒဏ်ရာတော့မဟုတ်ပါဘူးမှန်အတွင်းချင်းချင်းကထူမိလို့မဟုတ်အတိတ်ရှိမှတက်တယ်တဲ့
မနေ့ကတော့အသက်50ကျော်အရွယ်တောင်သူအမျိုးသမီးတဦးတေဆုံးခဲ့ပြီးဒါဇင်နဲ့ခြိတဲ့ဒေသခံတွေပြင်းထန်တဲ့ဒဏ်ရာတွေနဲ့ထိခိုက်ဒဏ်ရာတွေရခဲ့တာပါဒီနေ့လဲလယ်မြေတွေကိုခြံစည်းရိုးဆက်ခတ်နေတာကိုခုခံကန့်ကွက်တာကြောင့်ပြစ်ခတ်မှုတွေရှိတဲ့အတွက်ဒေသခံတွေဒဏ်ရာရရှိခဲ့တာပါဒီအတွက်88မျိုးဆက်ကကျောင်းသူတွေနဲ့ပရဟိတအဖွဲ့ကစေဝန်နှန်းတွေတွားရောက်ကုသမှုတွေလုပ်ပေးခဲ့ပါတယ်ဒေသခံတွေကတော့ဒီမြေတွေဟာစီမံကိန်းအတွက်နစ်နာခြင်းမယူတဲ့မြေတွေဖြစ်လို့သူတို့ရဲ့ရှင်သန်ရက်တည်ရေးအတွက်ဖယ်ရှားမပေးနိုင်တာဖြစ်တယ်လို့ဆိုပါတယ
်ဒီတောင်းမှုမရှိဘူးတော့ဘူးဆိုရင်ကျမတို့ရဲ့ဘဝအတွက်ပေးကြောတယ်ကျမတို့ကပေးဆုံးသွားတယ်ဒီကကျမတို့ခမေအုပ်ကိုရိုက်တိုင်းကွက်ခံလိုက်တာနဲ့အတူတူစကိုင်းတိုင်းဒေတာကြီးဟိုဟာရဲမှုတွေထုံးနင်တို့ကဘာနင်တို့နေမဟုတ်ဘူးတဲ့နိုင်ငံတော်မြေဆိုပြီးတော့အောက်ဆိုရင်ဟုတ်ပြီနိုင်ငံတော်မြေဆိုလို့ရှိရင်ကျမတို့ကလည်းနိုင်ငံတဲကနိုင်ငံသားပြပဲကျမတို့လည်းတိုင်တာပဲအဲ့တော့ကျမတို့လည်းဒီမျိုးကကျမတို့လုပ်မယ်ကျမတို့ထုံးမယ်အဲ့လိုပြောတယ်ပေါ့နော်ဒီကနောက်ဆိုရင်ဆိုမပြည့်မစောက်ရင်ဥနေထုံးကိုယ်တိုင်ကသူကိုယ်တိုင်စစ်တတ်မယ်လို့ပြောတယ်မှာကျမတို့နိုင်ငံမှာလက်ရှိရှိနေတဲ့အစိုးရကြီးကတရုတ်ကိုတော်လေးစောင့်နေရပြီလားကျမတို့နိုင်ငံမှာကျမတို့နိုင်ငံလူမျိုးတွေတရုတ်နဲ့ဆက်ကိုထိုးအပ်လိုက်ပြီလား
လက်ဘရောင်းတောင်မှာပြစ်ခတ်သေဆုံးဒဏ်ရာရရှိမှုတွေနဲ့ပတ်သက်လို့ရင်းမာပင်ရဲစခန်းကတော့မသိတဲ့အကြောင်းညင်းဆိုပါတယ
်ဒီနေ့လည်းလက်ဘရောင်းမှာထပ်ပြီးတော့ပြစ်ခတ်မှုဖြစ်တယ်ကြားလို့ရှင်အဲ့ဒါဟုတ်ပါသလား
ဟောကျွန်တော်တို့ကတော့ဘာမှတော့လို့မသိရသေးဘူးခင်ဗျ
ဟုတ်ကဲ့မနေ့ကပြစ်ခတ်မှုရောရှိလားရှင
်ဟာရေကျွန်တော်အလောက်တော့မသိရဘူးခင်ဗျအဲ့ဒါတော့ကျွန်တော်ကြားမကြားရသေးတာခင်ဗျ
ရဲတွေနဲ့ကြွားသားတွေနဲ့ပြစ်ခတ်မှုမှာရဲတွေဘက်ကဒဏ်ရာရတယ်ဆိုတာရောကြားမိလားရှင
်အဲမသိဘူးကွာအဲ့ဒါဘာမှကိုကျွန်တော်တို့ကမကြားသေးတာဗျ
လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတော့အာဏာပိုင်တွေဘက်ကထူးခြားတဲ့ဆွေးနွေးပြောဆိုမှုတွေမရှိဘူးလို့ပြောပါဗျာဒီ
လွှတ်တော်ဖိတ်ကြတယ်ဒီအာဏာပိုင်ဘက်ကတော့အမျိုးအချောင်းပြန်တာအကြောင်းကြားတော့ဘာမှမရှိဘူးအခုမြန်မာပိုင်းကတော့အဲ့ဒီလည်းဘရောင်းကဆယ်ရဲရွာကိုစံစည်းချုပ်ခတ်တဲ့ကိစ္စနဲ့ပတ်သက်လို့ဒေသခံတွေနဲ့တနေ့ကချင်းများကြပြီးတော့ပြစ်ခတ်မှုတွေဖြစ်လို့မနေ့ကတော့2ယောက်ဆက်ပြီးကြံရရပါတယ
်မြန်မာဝန်ပေါင်းကုမ္ပဏီကတော့မနေ့ကတင်ဆောင်းမှုဖြစ်ရတဲ့ဝန်ထဲတဲ့အကြောင်းအရာပါဝင်တဲ့ကြေညာချက်တစ်ခုကိုဒီကနေ့ထုတ်ပြန်ခဲ့ပါတယ်ဒေသခံ35ရွာရဲ့87ရာခိုင်နှုန်းဟာစီမံကိန်းကိုထောက်ခံတယ်လို့ရေးသားထားပြီးဒေသခံတွေရဲတွေသူတို့ရဲ့ဝန်ထမ်းတွေရဲ့အနည်းရဲ့ဘေးကင်းလုံခြုံရေးအတွက်အကြမ်းဖက်တဲ့လုပ်ရမှန်သမျှကိုမလိုလားပါဘူးဆိုပြီးရေးသားထားပါတယ်စီမံကိန်းစတင်လှုပ်ဆောင်ခြင်းကစလို့ဒေသခံတွေရဲ့လယ်မြေဧကပေါင်း9800ကျော်ကိုစတင်သိမ်းယူခဲ့ကြောင်းနစ်နာကြီးကိုတန်ရာတန်ကြီးမပေးခဲ့ကြောင်းစီမံကိန်းဆက်လုပ်နေတာကြောင့်ကန့်ကွက်နေရတာဖြစ်ကြောင်းရွာသားတွေဘက်ကဆိုပါတယ်အရင်တုန်းကတော့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့မြမဝန်ပေါင်းကုမ္ပဏီတို့ပူးပေါင်းလုပ်ခဲ့တဲ့စီမံကိန်းဖြစ်ပြီးကန့်ကွက်မှုတွေဖြစ်ပြီးမှတော့မြမအစိုးရပါအကျိုးခံစား권နဲ့မှပါဝင်ပြီးဒီစီမံကိန်းကိုဒေသခံတွေကန့်ကွက်ခဲ့တာ3နှစ်ကျော်ကြာခဲ့ပြီဖြစ်တယ်လို့ဒေသခံတွေရဲ့လယ်မြေတွေနဲ့ရွာတွေရှိတဲ့နေရာတွေကိုအစိုးရကပုံမှန်144ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
မအေးအေးမရဲ့သတင်းပေးပို့ချက်ပါရှင်။ဒီလက်ဘရောင်းတောင်ကျင်းဒီစီမံကိန်းအကျန်းဖက်ဖြိုခွင်းခံရမှုနဲ့ပတ်သက်ပြီးတော့ဒီကနေ့မှပဲရန်ကုန်မှာရှိတဲ့တရုတ်တန်ရုံရှိမှာလဲဓာစင်နဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြပါတယ်။တစ်ဆက်တည်းမှာပဲဒီမနေ့တုန်းကလက်ဘရောင်းတောင်ပြစ်ခတ်မှုမှာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့နှိမ်နင်းပုံကဥပဒေနဲ့မညီတဲ့အပြင်ဒေသခံအမျိုးသမီးတဦးသေဆုံးခဲ့တာကြောင့်အခြေအနေတွေအပေါ်မှာစိုးရိမ်မိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောဆိုလိုက်ပါတယ်။အခုလိုလက်ဘရောင်းတောင်မြေယာကိစ္စနဲ့ပတ်သက်လို့နှိမ့်နေချီကြာမြင့်လာတဲ့ပြဿနာကိုမြန်မာအစိုးရတာဝန်ယူဖြေရှင်းမပေးတာကိုလည်းဟောင်ကောင်အခြေစိုက် AHRC အာရှလူ့အခွင့်အရေးကော်မရှင်ကဝေဖန်လိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်ရှင
်။မုံရမြို့အနောက်ဖက်ကန်လက်ဘရောင်းတောင်ကျင်းနီစီမံကိန်းဒေသမှာမနေ့ကဆန္ဒပြသူတွေကိုနှိမ်နင်းရမှာတေဆုံးဒဏ်ရာရခဲ့တာတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးဖို့အမေရိကန်နိုင်ငံသားရေးဌာနကတနင်္လာနေ့ကတောင်းဆိုလိုက်ပါတယ
် We are deeply concerned at reports of casualties during protests at the Lipedong Town copper mine. We urge all parties to exercise restraint.and call on authorities to conduct an expeditious and transparent investigation.
လေဘရောင်းတောင်တပ်တူတွင်ဆန္ဒပြမှုတွေတွင်တိစုံတန်ရရရှိတဲ့သတင်းတွေနဲ့ပတ်သက်လို့ကျမတို့အလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။ပါဝင်ပတ်သက်နေတဲ့အုပ်စုအလုံးတို့အနေနဲ့ထွန်းတင်းတင်းတင်းလှုပ်ဆောင်ကြဖို့ကျမတို့တိုက်တွန်းပါတယ်။ဒီအခင်းဖြစ်ရတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိတဲ့စုံစမ်းစစ်ဆေးမှုတရက်ကိုအလင်းအမြန်လှုပ်ဆောင်ပေးဖို့ကိုလည်းအာဏာပိုင်တွေကိုကျမတို့တိုက်တွန်းပါတယ်။အခြေအနေကိုကျမတို့အနေနဲ့ဆက်လက်စောင့်ကြည့်သွားမှာဖြစ်ပါလေ
။လက်ဘရောင်းတောင်မှာဝမ်ပောင်တဲ့ဥပိုင်ကုမ္ပဏီတွေစီကရော့ကျေးမယူထားတဲ့မြေတွေမှာမနေ့ကစပြီးကုမ္ပဏီတွေနဲ့အာဏာပိုင်တွေကအတင်းအကျပ်ခြံစည်းရိုးခတ်ခဲ့တာပါ။ဒါကြောင့်ရော့ကျေးလက်မခံတဲ့တောင်သူတွေနဲ့တင်းမာမှုတွေဖြစ်ခဲ့ပြီးရဲတွေဘက်ကတနက်နဲ့ပြစ်ခတ်မှုကြောင့်ခေါင်းမှာကြီးစံထိမှန်ခဲ့တဲ့တောင်သူဒေါခင်ဝင်းတေဆုံးခဲ့တယ်လို့လူ40ကျော်အပြင်းထန်ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေဖြစ်တဲ့မိုးချိုးပြင်ရွာသားတဦးက VOE ကိုပြောပါတယ
်။ဆန်ရရဲ့သူကရောက်40ကျော်တယ်မှာသူကတို့ကျန်တဲ့ဗန်ရသူတွေကိုစေးုံပို့နေတယ်မှန်။ပြင်းထန်တဲ့6ရက်9ရက်လောက်ရှိတယ်မှန်။ဒါနော်ဒေါခင်ဝင်းရောဥတော်တနက်မှန်ပြီးတော့တေဆုံးသွားပြီးတော့မှန်
။အခုလိုမြန်မာရဲတပ်ဖွဲ့ရဲ့နှိမ်နင်းပုံဟာတရားဥပဒေဘောင်ကိုကျော်လွန်ပြီးလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ AHRC ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOE ကိုပြောပါတယ်။
ဒီလိုမျိုးအဓိကယုံနေဖြစ်တော့မယ်ဆိုလို့ရှိရင်ပထမဦးဆုံးရဲကနေပြီးတော့ဒီသတိပေးဖို့လိုအပ်ပါတယ်နောက်ပြီးတော့တခါစီးသုံးစီးပေါ့နော်သတ်မှတ်ပြီးတော့ပထမစီးကျော်လာရင်ဘယ်လိုဖြစ်မလဲဒုတိယစီးကျော်လာလို့ရှိရင်သူတို့6လမ်းပြစ်ခတ်မယ်တတိယစီးကျော်လာလို့ရှိရင်ရိုင်းနဲ့ဖမ်းဆီးမယ်ဆိုတော့အဆင့်လိုက်တားမြစ်ထားတဲ့အခုတော့အဲ့ဒီလိုမျိုးမဟုတ်ပဲနဲ့တနက်နေ့ပြစ်ခတ်ပန်းစီတဲ့တိတဲ့အထိရောက်လာတဲ့ဆိုတဲ့ကိစ္စကတော့တော်တော်ဥပဒေကိုအလွန်ကျွံချိုးပေါက်တဲ့ကိစ္စလို့ကျွန်တော်တို့မြင်ပါတယ
်လက်ဘရောင်းတောင်ဒေသခံတွေနဲ့ပဋိပက္ခဖြစ်ရမှာဝမ်ပောင်ကုမ္ပဏီရဲ့တရုတ်ဝန်ထမ်းတွေကနေကြီးကားအင်ကြီးတွေဝက်ဒိုင်းတွေကိုင်းပေါက်စင်ရဲတင်မောင်းခလုတ်ဒါစရာတွေကင်ဆောင်ပြီးဒေသခံတွေကိုပြန်ပြီးထိတ်တိုက်တွေ့ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒါကြောင့်နိုင်ငံသားယင်းနှိမ့်နယ်မှုတွေမှာလောက်ပိုင်ခွေးနဲ့ပတ်သက်လို့မြန်မာအစိုးရကမေးခွန်းထုတ်စရာဖြစ်လာတယ်လို့ဦးမင်းလွင်ဦးကပြောပါတယ်
။မိမိစိတ်ရုံကိုမိမိကာကွယ်ဖို့အတွက်လှုံ့ဆော်နေဆိုလို့ရှိရင်တော့ဒါကျွန်တော်တို့ကဘာမှမပြောလို့အခုဖြစ်တဲ့နေရာကစိတ်ရုံရဲ့နယ်နိမိတ်တဲမှာမဟုတ်ဘူး။ပြင်ပတောင်သူတွေပိုင်တဲ့လေယာဉ်မြေကိုအတင်းအဓမ္မလာပြီးတော့ခြံခတ်စီယိုကာတဲ့ကိစ္စဖြစ်တယ်။အဲဒီတော့ကကျွန်တော်တို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကဘယ်သူပိုင်လဲဆိုတာကိုကျွန်တော်တို့ကမေးရမယ့်အခြေအနေမျိုးဖြစ်နေ
လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာယင်းနှီးမြုပ်နှံလုတ်ကင်နေတဲ့ဥပိုင်နဲ့ဝမ်ပောင်ကုမ္ပဏီတွေနဲ့ဒေသခံတောင်သူတွေကြားပဋိပက္ခဖြစ်လာတာဟာနှစ်နှစ်ကျော်ကြာမြင့်ခဲ့ပြီဖြစ်ပါတယ်။ဒါကြောင့်သမရဦးသိန်းစိန်အစိုးရအနေနဲ့ဒေသခံတွေရဲ့ဆန္ဒနဲ့အညီဆောင်ရွက်ပေးဖို့ AHRC ကတိုက်တွန်းကြောင်းဦးမင်းလွင်ဦးကပြောပါတယ
်။ဒေသခံပြည်သူလူထုရဲ့သဘောတူညီမှုမရဘဲနဲ့ဒီကိစ္စတွေဆက်လက်လှုပ်ဆောင်နေမယ်ဆိုလို့ရှိရင်ဒီပြဿနာဟာနောင်ဆိုးရတက်လာတဲ့အချိန်ဒီလေပြီးမှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့အနေနဲ့ပြောချင်တယ်။ဒါကြောင့်ဒေသခံပြည်သူလူထုနဲ့ဒေသခံတောင်သူလေသမားတွေရဲ့ဆန္ဒကိုအဓိကဦးစားပေးပြီးတော့ညှိနှိုင်းလှုပ်ဆောင်မှုတွေအများဆုံးဆောင်ရွက်ပေးနိုင်လို့ကျွန်တော်တို့အစလူ့ခွင့်ကွန်မရှင်အနေနဲ့ကတော့အလေးအနက်တောင်းဆိုချင်ပါတယ်ခင်ဗျာ
။ စစ်တပ်ပိုင်မြမစီဝါရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ဖက်ဆက်ဆောင်ရွက်နေတဲ့လက်ပတောင်းတောင်ကျင်းနီစီမံကိန်းကိုရပ်တန့်ဖို့2012ခုနှစ်အောက်တိုဘာလမှာဒေသခံတန်ဃာတော်တွေနဲ့ပြည်သူတွေဆန္ဒပြခဲ့ခြင်းကမီးလောင်ဘုံတွေနဲ့အင်အားသုံးဖြိုခွဲခဲ့တာပါဒီလိုအကြမ်းဖက်ဖြိုခွဲမှုကြောင့်ဥဆောင်တန်ဃာတော်တွေနဲ့ပြည်သူအချို့ဒဏ်ရာအပြင်းထန်ရခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဒီကျင်းနီစီမံကိန်းနဲ့ပတ်သက်လို့ကင်တွယ်ဖြေရှင်းဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ခဲ့ပြီးအစီရင်ခံစာကိုအကောင့်ထည့်ဖော်ဖို့လုပ်ငန်းကော်မတီတရက်ကိုဖွဲ့စည်းခဲ့တာပါရှင
်။မယင်ချင်းနိုင်ပြောပြပေးခဲ့တာပါ။အခုကတော့မန္တလေးဆန္ဒပြမှုကိုတစ်ဆက်သေးတင်ပြပေးမှာပါ။မန္တလေးမြို့မဟာအောင်မြေကြောက်ဝိုင်းမပြောင်းရွှေ့ရေးအတွက်လူမှုတသိန်းနီးပါးမန္တလေးမြို့တခွင်ငင်းချမ်းစွာချီတက်ဆန္ဒဖော်ထုတ်ခဲ့ကြပါရယ်။ဒီကနေ့မန္တလေးလူမှုဆန္ဒဖော်ထုတ်မှုဟာ2010ခုနှစ်အစိုးရအသစ်တက်ပြီးနောက်ပိုင်းလူရည်အများဆုံးအင်အားပြတဲ့ပွဲလေးဖြစ်ပါတယ်။မန္တလေးတိုင်းအစိုးရစီပင်ဌာနရဲ့ညွှန်ကြားချက်နဲ့ပြောင်းရွှေ့ဖို့ညွှန်ကြားထားတဲ့ဒီကြောက်ဝိုင်းကိုကြောက်သမားတွေဘက်ကလုံးဝပြောင်းရွှေ့ပေးဖို့အစီအစဉ်မရှိသလိုသူတို့တောင်းဆိုချက်တွေကိုလိုက်ရောတဲ့အထိတောင်းဆိုဆန္ဒဖော်ထုတ်မယ်လို့လည်း VOA ကိုပြောပါတယ်။မန္တလေးမြို့ကဆန္ဒထုတ်ဖော်ပွဲကိုစောင့်ကြည့်သတင်းရယူထားတဲ့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ။
ကိုရင်လုတ်ဆိုင်နေတဲ့ကြောက်ဝိုင်းကိုသက်ဆိုင်ရာအာဏာပိုင်မှမပြောင်းရွှေ့ပေးဖို့ခရီးသွေးဖို့လိုအပ်ပါတယ
်ကြားခဲ့ရတဲ့အတန်တွေကတော့မန္တလေးမြို့မဟာအောင်မြေကြောက်ဝဲမပြောင်းရွှေ့ရေးအတွက်ကြောက်ဝဲမှာလှုပ်လှုပ်နေတဲ့သူတွေရဲ့ဆန္ဒထုတ်ဖော်နေတဲ့အတန်တွေဖြစ်ပါတယ်။မြန်မာနိုင်ငံမှာ1988ရဲတော်ဝန်ကြီးနဲ့2000ရွှေအောင်ဒေါ်လာရင်းတွေပြီးရင်ဒီကနေ့မန္တလေးဆန္ဒထုတ်ဖော်မှုကတတိယလူရည်အများဆုံးပါဝင်တဲ့အင်အားပြချီတက်ပွဲလို့ပြောရမှာပါ။ဒီဇင်ဘာလ23ရက်နေ့မနက်ပိုင်းမှာပဲတရားဝင်ခွင့်ပြုချက်နဲ့မဟာအောင်မြေကြောက်ဝဲကကြောက်သမားတွေနဲ့ကြောက်ဝဲထဲမှာအလုပ်လုပ်သူ4000လောက်ကငင်းညာစွာဆန္ဒထုတ်ဖော်ခဲ့တာလို့ဆန္ဒထုတ်ဖော်ပွဲမှာကိုယ်တိုင်ပါဝင်သူလည်းဖြစ်အဲ့ဒီကြောက်ဝဲမှာနှစ်ပေါင်း30ကျော်အလုပ်လုပ်ခဲ့သူတူးလည်းဖြစ်တဲ့ဦးတင်ဝင်းကပြောပါတယ်
။ကျွန်တော်တို့ကဒီလူဝေးတင်တော့9000တင်တော့ကျွန်တော်4000နဲ့သဘောတူခဲ့တယ်ဗျ။အဲ4000နဲ့သဘောတူတော့ကျွန်တော်ကဟိုပြဆန္ဒပြတာကလည်းဆန္ဒဖော်ထုတ်တာလည်းတရားဝင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကအဲသူတို့နဲ့ကျွန်တော်နဲ့ညှိနှိုင်းတဲ့အတိုင်းဥတွေပေါင်းနေရ4000ဆို4000ပေါ့နော်။အဲ့ဒါကတော့ဂျိုးဝိုင်းဂျိုးစီးအတွင်းနဲ့ဆန္ဒပြမဲ့လူကြီးပေါ့နော်။အဲဂျိုးပြင်ဘက်ကနေတော့လိုက်ပါအားပေးတာတော့အနည်းဆုံး3သိန်းလောက်ရှိမယ်ဗျ။အဲ့ဒါလည်းကြောက်သမားတွေပဲ။ကျွန်တော်စီကနိုင်သွားတာလား။ဟုတ်တာပေါ့4000ပြပြလာတဲ့ကြောင်တကယ်ဆန္ဒပြတဲ့သူကလည်း4000ပဲ။အဲဒါပေမဲ့ကွာတော့စီကန်ချက်တိုင်းညီညွတ်လို့ရတာ။ကျိုးရအပြင်ဘက်မှာကလူကြီး3သိန်း4သိန်းလောက်ရှိပါတယ်။
သူတို့ဘာကြောင့်လက်ရှိကြောက်ဝိုင်းကနေစီပင်ကပြောင်းရွှေ့ခိုင်းတဲ့ကြောက်ဝိုင်းကိုမပြောင်းရွှေ့ကျင်တယ်လဲဆိုတာကို VOA ကိုသူကအခုလိုပြောပါတယ
်အဲ့ကြောက်ဝိုင်းကိုသွားပြီးလုစားမဲ့ကြောက်သမားတယောက်ကစိုက်ကင်နဲ့သွားမယ်ပေါ့နော်စိုက်ကင်နဲ့သွားမယ်ဆိုရင်သူကစိုက်ကင်ဓာတ်စီဘိုးကနေအနည်းဆုံး2000ကုန်မှာစားပေးကောဆို3000ကုန်မှာပတ်စပ်မရဘဲနဲ့ဒီနေ့ကိုကြောက်သမားတိုင်း3000ထွက်မှာအဲ3000 minus ပေါ့နော်အဲလုစားဘိုးကဝေးလမ်းမှာအဲ့ရိုက်လူရင်ခံအောင်မယ်တံမိုးကြီးရဲ့ကြောက်တွေပါတယ်လက်ကငွေတွေပါမယ်ကြောက်ရဲ့လုံလုံရေးငွေရဲ့လုံလုံရေးလူရဲ့အဲ့ဒီပေါ့ဗျာနော်
ဒီမဟာအောင်မြေကြောက်ဝိုင်းထဲမှာရှိတဲ့ကြောက်ဝိုင်းဟာဆိုရင်မန္တလေးမြို့တစ်မြို့လုံးရဲ့အသက်လို့ပြောနိုင်ပြီးတော့မန္တလေးမြို့ရဲ့အလုတ်ကိုင်းနဲ့စီဝါရေးကိုမဟာအောင်မြေကြောက်ဝိုင်းကထိန်းချုပ်ပေးတဲ့သဘောရှိတယ်လို့လည်းမန္တလေးမြို့ကသတင်းတောက်ကိုစန်းယူကျော်က VOA ကိုပြောပါတယ်
အဲ့တော့ကြာခုနကြောက်ဝိုင်းမှာလူငယ်တောင်းတဲ့ခါကျတော့မန္တလေးမြို့ရဲ့အဓိကစီဝါရေးတစ်ခုလဲမှာလဲကြောက်ဝိုင်းရပါတယ်ဗျအဲ့ကြောက်ဝိုင်းစီဝါရေးမကောင်းဘူးဆိုရင်မန္တလေးစီဝါရေးမကောင်းဘူးလို့ပြောလို့ရဖြစ်တဲ့အတွက်ကကြောက်ဝိုင်းဒီမပြောင်းရွှေ့ရေးပေါ့နော်ဆိုဆန္ဒထုတ်ဖို့ရဲ့နေရာမှာကြောက်ဝိုင်းကအလုံးပါတယ်ပြဿနာဘာမှမရှိဘူးဆိုတော့တနက်ခွင့်ပြုတဲ့4000ထဲတောင်မှကျော်လို့ရင်းနေမှာကျော်လို့ဆိုပြီးတော့တားတဲ့ခြေမှုတောင်ဖြစ်သွားတယ
်ဒီဆန္ဒထုတ်ဖို့မှုကိုလူရည်4000လို့တရားဝင်စီရင်ပေးထားပေမဲ့လေကြောက်ဝိုင်းကိုဝန်းရံတဲ့လူအင်အားပါပေါင်းလာတဲ့အတွက်ဆန္ဒထုတ်ဖို့ဝဲကအင်အားသိမ့်ချတဲ့အထိဖြစ်ခဲ့တယ်လို့ဒီကနေ့မနေ့ပိုင်းမှာမန္တလေးတမြို့လုံးမှာဒီကိစ္စနဲ့ပတ်သက်ပြီးတော့အုံအုံကျွတ်လည်းဖြစ်ခဲ့ပါတယ်ကျောက်သမားတွေဘက်ကတော့မဟာအောင်မြေကြောက်ဝိုင်းကနေဖယ်ရှားပေးဖို့ဆန္ဒမရှိသလိုမန္တလေးစီပင်ဘက်ကအတင်းဖယ်ရှားခိုင်းမယ်ဆိုရင်သူတို့ဘက်ကထပ်ပြီးတော့မပြောင်းဖို့ဆန္ဒထုတ်ဖို့မယ်လို့လည်းဦးတင်ဝင်းကပြောပါတယ
်ကျွန်တော်တို့ကလည်းဆန္ဒထုတ်ဖို့ပွဲဆိုတာကကျွန်တော်တို့ဒီကျောက်သမားတွေလိုချင်တဲ့အဖြစ်မရမခြင်းဆက်ပြီးတော့ကျွန်တော်တို့ဆန္ဒထုတ်ဖို့ပါမှာပဲဗျ
မန္တလေးမြို့မဟာအောင်မြေကြောက်ဝိုင်းဟာလူနေရက်ွက်ရဲ့ဘေးမှာတရှိပြီးတော့အဲ့ဒီမှာအလုလုကိုင်တဲ့ကြောက်သမားတွေအတွက်သွားရေးလာရေးလွယ်ကူသလိုဖုန်းတော်ကြီးကျောင်းတွေလူနေအဆောက်အဦတွေနဲ့လည်းနှိကက်တရှိနေတာပါမန္တလေးမြို့ရဲ့အစီကားဆုံးနဲ့လူဝင်ထွက်အများဆုံးပြည်ယုတ်တစ်ခုလည်းပြောနိုင်ပါတယ်ခင်ဗျာ
တော်ရစီမှာခင်ဗျာ
ဒီပနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာနိုင်ရေးအတွက်ထောင်ထဲချီတဲ့နာမည်ပြည့်စီးရင်သွင်းခံထားရသူတွေကိုအဲ့ဒီအမည်ပြည့်စီးရင်တွေကနေထုတ်ပေးလိုက်တယ်လို့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာကြဖို့သမ္မတဦးသိန်းစိန်အစိုးရကဖိတ်ခေါ်ထားပါတယ်။ဒါပေမဲ့တိကျသေးကြတဲ့မူဝါဒတွေချမှတ်ထားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့အင်အားစုတွေတက်ကြွလှုပ်ရှားသူတွေမြန်မာပြည်မှာပြန်လည်အခြေချနေထိုင်ခွင့်တရားဝင်ရည်တည်ခွင့်ရရှိရေးအတွက်အခက်အခဲတွေရှိနေတယ်လို့ထောက်ပြပြောဆိုမှုတွေထွက်နေတာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923812554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ဒီကနေ့ည9:00ရီထရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကျွန်မတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့သောရရှင်တို့နားဆင်ဖို့အတွက် Christmas Day တပုတ်ထုတ်လွှင့်ပေးကြပါတယ်။ Elton John ရဲ့ Step Into Christmas ကိုနားဆင်ကြရအောင်ပါရှင
် Welcome to
ခါသမယမှာသောရရှင်များအားလုံးစိတ်လက်ကြည်သာရှိကြပါစေရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ရုပ်မြင်သံကြားအစီအစဉ်ကိုတော့ညနေ9:00ရကနေ 9:00 ခွဲထိ Asia Set 7ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့အင်ကန်နဲ့ညနေခင်းအစီအစဉ်နဲ့အဆုံးမသက်သေးခင်ကြာနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးကကြေညာပေးပါမယ်။
ဆိုနီရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းကိုတိုက်ခိုက်မှုမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့မြောက်ကိုရီးယားအပေါ်လက်တုံပြန်မယ်လို့အမေရိကန်ကပြောကြားထားပြီးရက်ပိုင်းအတွင်းမှာပဲဒီမြောက်ကိုရီးယားမှာပြတ်တောက်သွားခဲ့တဲ့အင်တာနက်ဆက်သွယ်မှုတချို့အခုပြန်ကောင်းလာနေပါပြီ။မြောက်ကိုရီးယားနိုင်ငံမှာမနေ့ကတော့နိုင်ငံပိုင်သတင်း website တွေအပါအဝင် online ဆက်သွယ်မှုတွေပြတ်တောက်ခဲ့တာပါ။အခက်အခဲတွေကတော့ cyber တိုက်ခိုက်မှုဖြစ်နိုင်တယ်လို့ယူဆကြပါရတယ်။ဒီခါဒီမြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဝေဖန်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ဖို့မြောက်ကိုရီးယားကညှင်းဆဲသွားပါတယ်ရှင်။ဟောင်ကောင်မှာအင်တာနက်ရောင်းဝယ်ရေးလုပ်ငန်းရှင်ဘီလီယနာတယောက်ကိုအာဏာပိုင်တွေကလက်ထိုးမှုနဲ့အပြစ်ရှိတဲ့ကြောင်းတွေ့ခဲ့ရပြီးတဲ့နောက်ထောင်ဒဏ်ကနေချမှတ်လိုက်ပါတယ်။လုပ်ငန်းရှင်သောမက်စ်ခွတ်ကဟောင်ကောင်ထိတဲ့ရာရှိဟောင်းသူကိုဒေါ်လာ1,000,000လက်ထိုးခဲ့ပြီးတဲ့နောက်သူ့ကိုအလွဲသုံးစားလုပ်ဖို့ကြံစီမှုနဲ့အပြစ်ရှိတဲ့ကြောင်းဟောင်ကောင်ထက်တရားရုံးကအင်္ဂါနေ့မှာအမိန့်ချမှတ်လိုက်တာပါ။မြန်မာနိုင်ငံအပါဝင်ကမ္ဘာတစ်လွှာမှာတာဝန်ထမ်းဆောင်ရင်းဒီနေ့အတွင်းမှာတည်ဆုံးခဲ့ရတဲ့သတင်းထောက်60ထက်မနည်းရှိပြီးတော့ဒီထဲမှာနိုင်ငံတကာမှာရောက်နေတဲ့သတင်းထောက်တွေတည်ဆုံးမှုကပိုများတယ်လို့စာနယ်ဇင်းလွတ်လပ်ခွင့်အဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမခင်ဖြူထွေးချင်းညာပေးခဲ့တာပါဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ cut it by 9ဖြစ်ပါတယ်ရှင် view american တန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2:00အကြာည9:00ကနေ 10:00 အထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.